ရင်ဆုံးတော့မွန်ပြည်နယ်ကြံမျောမြို့နယ်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုစပြောပြပေးပါမယ်။တိုက်ပွဲပြင်းထန်ခဲ့တဲ့မွန်ပြည်နယ်ကြံမျောမြို့နယ်ချောင်းနှက်ခွကျေးရွာတဝိုက်ကဒေသခံတွေဘေးလွတ်ရာမှာထွက်ပြေးတန်းဆောင်ခဲ့တာ2လလောက်ရှိလာပြီးဖြစ်ပေမဲ့အခုချိန်အထိကျေးရွာအများစုကရာသူရာသားတွေနေရမပြောင်းနိုင်ကြသေးပါဘူး။ရွာထဲမှာစစ်ကောင်စီတပ်တွေအထိုင်ချထားပြီးတော့တွေ့တဲ့လူတွေကိုဖမ်းဆီးနေတယ်လို့ကိုရိုင်းကြုံတွေ့ခဲ့တဲ့စစ်ရှောင်းတူကဗီဒီယိုကိုပြောပါရယ်။ဒီကြောင့်သတင်းပေးပို့ချက်အကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးပါရှင်။
ပြည်ရဲ့နိုဝင်ဘာလ10ရက်နေ့ကလေးကမွန်ပြည်နယ်ကြိုင်မြောမြို့နယ်ချောင်းနှခွကျေးရွာတဝိုက်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့ပါဝင်တဲ့နှွေဦးတော်လှန်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီလိုပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ချောင်းနှခွမဲတယူကလဆိုင်တဲစတဲ့ကျေးရွာပေါင်း20ထပ်မင်းကတောင်းနဲ့ချီတဲ့ရွာသူရွာသားတွေဟာအိုးပြေအိမ်ပြေအသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတာအခုဆိုရင်တော့2လလောက်ရှိလာပြီဖြစ်ပါတယ်။စစ်ဆောင်ပြည်သူတော်တော်များများဟာအခုချိန်ထိနေရက်ကိုလည်းမပြောင်းနိုင်ကြသေးပါဘူး။မကြသေးခင်ကမဲတယိုကျေးရွာကနေထွက်ပြေးတိမ်းရှောင်လာတဲ့စစ်ဆောင်တအူးကသူတို့ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အခြေအနေ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။
မွန်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဆရာတော်တို့ဘေးလွတ်ရာကိုထွက်ပြေးတာတော်တော်ကြာမှကျမတို့လည်းထွက်ပြေးလာရတယ်။ဒီကိုရောက်လာတော့ဆယ်ရက်ကျော်ပဲရှိသေးတယ်။ဟိုတလောတုန်းကတော့ရွာမှာပဲတောင့်ခံပြီးတော့နေပါတယ်။တနက်တန်ကြာရင်ပုံရှောင်ပြီးတော့ဒီလိုပဲနေလာခဲ့တာပါလို့မွန်ဘာသာနဲ့ပြောသွားတာပါကျေးရွာလေးထဲမှာတော့စစ်ကောင်စီတပ်တွေကအထိုင်ချပြီးတော့လှုပ်ရှားနေပါတယ်တွေ့တဲ့လူမှန်သမျှကိုဖမ်းဆီးပြီးတော့မေးမြန်းနေတာကြောင့်ကြောက်လန့်ပြီးတော့ထွက်ပြေးလာတာလို့မဲတယိုကျေးရွာကနေထွက်ပြေးတင်းရှောင်လာတဲ့စစ်ရှောင်ကလည်းသူကြုံတွေ့ခဲ့သမျှအခုလိုပြောပြပါတယ်မွန်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်စစ်တပ်နဲ့ရွာထဲမှာတွေ့တော့ထွက်ပြေးလာတယ်စစ်တပ်တွေဝင်လာတော့ကျမတို့ဖမ်းခံရတယ်သူတို့ကဘာညာမေးမြန်းတော့ကြောက်ပြီးတော့ထွက်ပြေးလာတာကျမတို့အိမ်ထဲမှာပုန်းနေတဲ့ချိန်မှာသူတို့တွေ့ပြီးတော့အိမ်ကနေခေါ်ထုတ်လာတယ်ကိုယ့်အိမ်မှာပေးမနေဘဲနဲ့တခြားကိုနဲ့ငါးအိမ်လောက်အကွာမှာနေခိုင်းတယ်သူများအိမ်မှာနေခိုင်းတာပါသူတို့ခေါ်ထုတ်ပြီးတော့သူများအိမ်မှာနေတယ်တနအီလောက်ကြာတော့ကျမတို့ကိုအိမ်ပြန်ခိုင်းတယ်အိမ်မှာဖောက်ခံလိုက်ရပြီးတော့ပစ္စည်းတချို့သူတို့ယူသွားတယ်အဲ့ဒီမှာပြီးတော့ကျမတို့အိမ်မှာတညအိတ်လိုက်ရတယ်မနဲ့လဲမိုးလင်းရောဘေးလွတ်ရာကိုထွက်ပြေးလာခဲ့ကြရတာလို့မွန်ဘာသာနဲ့ပြောသွားတာပါစစ်ပြေးဒုက္ခတဲ့အများစုကတော့လက်ရှိမှုရုံမြို့နယ်မော်လမြိုင်မြို့နယ်ဘက်မှာဖုန်ကြီးကြောင်းနဲ့ဆွေမျိုးနီးစပ်ရာတွေမှာခိုလုံနေကြပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့လောက်ကနေစပြီးတော့မွန်ပြည်နယ်ကြိုင်မြောနဲ့ကရင်ပြည်နယ်ကြာရင်စိတ်ကြီးကိုဆက်သွဲထားတဲ့ချောင်းနှက်ခွတကဓာအနီးတဝိုက်မှာနှစ်ဖက်တိုက်ပွဲပြင်းထန်နေပါတယ် KNL ပါဝင်တဲ့ຫນွေဦးတော်လှန်ရေးပူးပေါင်းစုတွေကချောင်းနှက်ခွတရားကိုသိမ်းယူနိုင်ခဲ့ပြီးတော့ချောင်းနှက်ခွတဝိုက်မှာတပ်ပေါင်းစုတွေလှုပ်ရှားနေတာပါအဲ့ဒီနောက်ပြီးခဲ့တဲ့ဒီဇင်ဘာလကုန်လောက်မှာတပ်ပေါင်းစုတွေဆုတ်ခွာသွားတဲ့အချိန်စစ်တပ်ကဝင်ရောက်တက်ဆွဲပြီးတော့အထိုင်ချလိုက်တယ်လို့ချောင်းနှခွရာကန်တူးကလည်းခုလိုပြောပြပါတယ
်ပြန်လို့တော့မရသေးဘူးပေါ့ဆက်ကတော့တင်းထားပြီပေါ့ရွာမှာတရားမှမရှိဘူးပေါ့ဆက်ကပြန်တင်းလိုက်တယ်ဒီရင်ကတော့တော်လိုင်းရေးတင်းထားတာပေါ့တင်းထားတာအခုတော့ဆက်ကပြန်တင်းသွားတော့ကျွန်တော်တို့ဘက်ကဆုတ်လိုက်တယ်ပေါ့ဒီမှာလုံုံလေးပဲချထားတဲ့အချိန်မှာသူတို့ပြန်ပြီးတော့ပြန်နေရကြီးသွားတာပေါ့ချောင်းနှခွဘက်ကရွာတွေကတော့ပြန်မနိုင်ဘူးသူတို့ရှိတယ်သူတို့ခြေသာစေတာခြိုက်တာမိသားလုပ်နေတော့ဘယ်မှမပြန်ရဲပေါ့ပြန်ပို့တော့ညွှန်လင်းတော့ရွာမှာတော့တော်တော်အခြေအနေမကောင်းဘူးအဲ့ပြတဲ့အိမ်ရပြေပွေးဦးလေရင်နဲ့ပြတဲ့အဝေးပြတဲ့ပြတာတော့တော်တော်ပျက်စီးရရတော်တော်များနေရရွာပြက်တလို့တော့ဖြစ်နေတာပေါ့အဲမပြတဲ့နေရာမပြတ်ဘူးပေါ့သူအိမ်ကြောက်ရလဲဘာမှမရှိတော့ဘူးပေါ့ပြန်လာရင်တော့မှသူအိမ်ဆောက်ပြီးပြန်နေရမယ်တော့ပေါ့
ချောင်းနှခွကျေးရွာဘက်မှာနေရက်ကိုမပြန်နိုင်ကြသေးပေမဲ့ချောင်းနှခွကျေးရွာနဲ့ဝေးတဲ့လှကစိုင်းရွာကတော့နေရက်ကိုပြန်လာကြတာ6ရက်လောက်တော့ရှိပါပြီလို့ရွာကန်တို့က VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေရွာထဲကိုဝင်ရောက်တက်ဆွဲမှာကိုလည်းစိုးရိမ်တာမို့လို့နေရက်ကိုပြန်လာနေကြတာလို့ဆိုပါတယ
်ညင်တော့ညင်ပြီပါဗီညကအတန်တနေ့ချစ်တန်တော့ကြားပါတယ်ချက်ပဲပေါ့နော်အခုဒီလိုရွာထဲပြန်နေကြပုံပြီးအကုန်လုံးချိုးအင်ဂျာတော့ပြက်စီးတော့ပေါ့ချိုးအင်ဂျာတော့အမိုးတွေပါနေတော့ပေါက်တာပေါ့နော်အရှင်ပြီးပြန်ပြီးထားဖြစ်နိုင်ကြတော့ရှိတယ်ဟိုစတက်တွေကဟိုရွာထဲဝင်မှာဆိုလို့စိတ်ပူလဲစိုက်နေဟိုကြွကြွကြွနဲ့ပြန်နေကြတာဟိုပဲရှိတယ်။အလည်းနဲ့ကြီးတန်နေတော့ကြာသေးတယ်ပေါ့နော်။သူတို့ဘာသာသူတို့ဖောက်တာလားတော့မသိဘူး။ဒီချောင်းခါပဲချန်တော့ဘာလို့ပဲတားတယ
်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာဆေးရေးပရိပခါတွေပြင်းထန်နေတဲ့အတွက်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့နေရဆင့်ခွာရသူအရေအတွက်က 1.6 တန်းရှိလာပြီဖြစ်ပြီးတော့အဲ့ဒီထဲမှာကရင်ပြည်နယ်အပါအဝင်ဒေသ9ခုမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နောက်ထပ်နေရဆွန့်ခွာရသူက6,600ကျော်တိုးမြင့်လာတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလ15ရက်နေ့မှာနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်
။မုံပြင်းနဲ့ကြိုင်မြောမြို့နယ်ဘက်မှာတိုက်ပွဲဖြစ်နေရမှုဒေသခံတွေနေရာမပြောင်းနိုင်သေးတဲ့တဲ့တင်ကိုမတ်စုမုံကပြောပြပေးခဲ့တာပါ။